တော်ရရှိမြခင်ဗျာသူများမကောင်းကြံကိုအကျိုးမရှိဆိုတဲ့စကားအတိုင်းသူများကိုမကောင်းကြံသူတိုင်းကိုအကျိုးမရှိဖြစ်ကြရပါသလားဒီလိုအကျိုးမရှိဖြစ်သွားရတာတွေထဲမှာလူမျက်စိနဲ့မြင်နိုင်တဲ့အရာတွေရှိသလိုမကောင်းကြံသူအပါအဝင်သူနဲ့သာသက်ဆိုင်သူနည်းနည်းလောက်ကပဲသိလိုက်ရတဲ့အကျိုးဆိုးတွေရှိကြပါတယ်ဒီကနေ့တင်ပြရတော့တမချန်းစီစဉ်မှာလေ့လာမှာဖြစ်တဲ့ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒံယေလအနာဂတ်တိကျမ်းအခန်းကြီး6အခန်းငယ်14ကနေအခန်းငယ်28အထိမှာတော့သူများအပေါ်မကောင်းကြံရမှာတဖက်သားဟာချင်းသေးတွင်တဲ့ကိုပြစ်ချခံရရှာပါတယ်။ဒါပေမဲ့လို့ဘေးမသိရမခပါဘူး။မကောင်းကြံသူတွေကိုယ်တိုင်ကတော့သားမယားမိသားစုတွေနဲ့အတူချင်းသေးတွေရဲ့မရှုမလားကြိုက်ဖြတ်စားတောက်ထားကိုခံရတဲ့အကြောင်းဒံယေလအနာဂတ်တိကျမ်းအခန်းကြီး6အခန်းငယ်14ကနေအခန်းငယ်28အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်
။တင်သည့်ရသောတမချန်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။ယူဒမင်းပြူမင်းလွင်လေးတယောက်ဖြစ်ခဲ့သလိုနှောင်းကာလမှာယူဒကျွန်လေးဘဝနဲ့ဗာဗုလုန်နိုင်ငံကိုရောက်ရှိပြီးတော့ယူဒပရောဖက်တပါးအဖြစ်ထင်ရှားခဲ့သလိုကိုယ့်ကိုကျွန်ပြုတဲ့ကိုလိုနီနိုင်ငံကြီးတွေမှာထင်ရှားတဲ့ပညာရှိတပါးဘရင်မင်းဆက်တို့အာကိုအာထာပြူရာဝန်ကြီးစတဲ့အီယာမယာရူကြီးတွေနဲ့တကြွတနိုင်ငံမှာအမှုထမ်းနေရသူဒံယေလရဲ့ဖြစ်စဉ်များနဲ့တကွာအဖဖျားသခင်သိစီခြင်းလို့ချထားပေးတဲ့အနာဂတ်ဗျာဒိတ်အပေါင်းတို့ကိုကျွန်တော်တို့ဟာပူးတွဲလည်လာရရှိနေကြပါတယ်ဒီကနေ့ဒီအချိန်မှာတော့ပထမကျွန်ပြူရာဘာပုလုနိုင်ငံကြီးကျွန်ပြန်ကျသွားပြီးတဲ့နောက်မေဒီပီရတီလို့ခေါ်တဲ့ပါရှားခေါ်မျက်မှောက်ခေတ်အီရန်ရဲ့ရှီခ်အင်ပါယာကြီးဟာဘာဗုလုန်ရဲ့နေရာကိုတက်ပြီးယူလိုက်ပြီအာဏာသိမ်းလိုက်ပြီအဲ့ဒီမေဒီမင်းဆက်ရဲ့ဧကရဘုရင်ကြီးကတော့အသက်အနည်းဆုံး62နှစ်အချိန်ကာလမှာအင်ပါယာတစ်ခုလုံးကိုစွမ်းမိုးလာတဲ့ဒရိုက်ယပ်စ်လို့ခေါ်တဲ့ဒါရီအမည်ရှိတဲ့မင်းကြီးပဲအဲ့ဒီမင်းကြီးဟာဒံယေလအပါအဝင်ဝန်ကြီး3ပါးကိုခန့်တယ်အဲ့ဒီအထက်မှာအထူးသဖြင့်ဉာဏ်ပညာအရာမှာဘုရားသခင်ကြီးစုတော်ကြောင့်အဆင့်သာလွန်မြင့်မားတဲ့ဒံယေလကိုဝန်ကြီးချုပ်ယာရုမျိုးခန့်အပ်ပြီးတော့သူ့ကိုယ်စားအတိတ်ဘာဗုလုန်အင်ပါယာကိုအုပ်ချုပ်စေခြင်းတဲ့စေတနာဆန္ဒဒီဘရင်ကြီးစီမှာရှိခဲ့တယ်။ဒါမဲ့ဘရင်ကြီးကအဲ့ဒီလိုမျက်နှာလိုက်မဲ့အခြေအနေကိုလည်းတွေ့ရရောတကယ်ဒံယေလကိုကြံဝန်ကြီးတွေဟာမလိုမုန်းထားစိတ်တွေမစ္စရိယစိတ်တွေဖြစ်ပေါ်လာပြီးတော့ဒုက္ခမရောက်ရောက်အောင်ဝိုင်းပြီးတော့အောက်ကြံရတယ်ဆိုတာတွေ့ကိုကျွန်တော်တို့တွေ့ခဲ့ရပါပြီ။ဟုတ်ပါတယ်။ဒါရီမင်းကြီးသည်နိုင်ငံတော်အမှုအရေးအလုံးစုံတို့ကိုစီရင်ရသောမြို့ဝန်120ကို၎င်းအကျိုးတော်ကိုမယုတ်မလျော့စေခြင်းဟာထိုမြို့ဝန်အပေါင်းတို့ကိုအုပ်ချုပ်စစ်ကြောရသောဝန်ကြီး3ပါးကို၎င်းအလိုတော်ရှိသည့်အတိုင်းခံထားတော်မူ၏ထိုဝန်ကြီး3ပါးတွင်ဒံယေလသည်ဝန်ကြီးအရာကိုရသည်သာမကထူးဆန်းသောဉာဏ်နှင့်ပြည့်စုံ၍မြို့ဝန်တကားဝန်ကြီးတကားတို့သည်လွန်ကဲသောကြောင့်နိုင်ငံတော်တနိုင်ငံလုံးကိုသူ၌အနှင်းမြီဟုရှင်ဘုရင်သည်အကြံရှိတော်မူ၏တဲ့အဲ့ဒီလိုတွေ့ရကလေးကဒံယေလကိုကြံတဲ့လူတွေဟာဝိုင်းပြီးတော့အမြင်ကတ်ကြပြီချင်ကြပြီဒါပေမဲ့အမြင်သာကတ်တာချင်တာချင်တာနော်ဒံယေလဆိုတာကဘာအပြစ်မှရှိတာမဟုတ်ဘူးတခုတော့ရှိတယ်သူဟာသူ့ဖျားသခင်ကိုသိယုံကြည်ကိုးစားတဲ့လူဖျားတရားမြဲမြံတဲ့လူအဲ့ဒီလိုဖျားတရားကိုးကွယ်မှုအပေါ်မှာသာမူတည်ပြီးတော့ငါတို့ကြောက်ချမှဖြစ်မှာပဲဆိုပြီးတော့ဒံယေလရဲ့ယုံကြည်ကိုးကွယ်မှုအပေါ်မှာမူတည်ပြီးတော့အပြစ်မသင့်သင့်အောင်လုပ်ခဲ့ကြတယ်ဆရာတွေ့ကိုအသေးရကျင်စရာကောင်းလောက်အောင်ကျွန်တော်တို့တွေ့ခဲ့ရပြီဖြစ်ပါတယ်အဲ့ဒီလိုနဲ့တဲ့အဲ့ဒီဒံယေလအနာဂတိကျမ်းအခန်းကြီး6အငယ်6ကနေ9အတွင်းမှာဆိုရင်အခုလိုဖော်ပြထားပါတယ်အထံတော်သို့လာရောက်စီဝေးကြ၍အရှင်မင်းကြီးဒါရီအသက်တော်အစဉ်အမြဲရှိပါစီကိုတော်မြတ်မှတပါအခြားသောလူကိုဖြစ်စီဖျားကိုဖြစ်စီအရက်30အတွင်းတွင်ဆူတောင်းသောသူမြည်သည်ကိုရှင်သေလောင်သောတွင်တဲ့သူချပြည့်ရမည်ဟုမဖောက်ပြန်နိုင်သောအမိန့်တော်မြတ်ကိုထုတ်စီခြင်းဟာနိုင်ငံတော်ဝန်ကြီးမြို့ဝန်စော်ဘွားတိုင်ပင်မှုမှစစ်ကဲအပေါင်းတို့သည်အညီအညွတ်တိုင်ပင်ကြပါပြီတဲ့တနည်းအားဖြင့်တော့သူတို့အားလုံးတသွေးတဲ့တသန်နဲ့ညီညွတ်ကြတယ်ပေါ့ဘယ်နေရာမှာလဲဆိုတော့ဒံယေလကိုသတ်ချင်တဲ့နေရာမှာပေါ့တို့ဖြစ်၍အရှင်မင်းကြီးအမိန့်ရှိတော်မူပါမပြောင်းလဲသောမေဒီပေရသိဓမ္မသက်အတိုင်းအမိန့်တော်တည်စေခြင်းဟာတစိုက်ခတ်တော်မူပါဟုလျှောက်ထားကြလျင်ဒါရီမင်းကြီးသည်အမိန့်တော်ကိုပေး၍တစိုက်ခတ်တော်မူ၏ဟုတ်ပါတယ်အရှင်မင်းကြီးဒါရီအသက်တော်အစဉ်အမြဲရှိပါစေဆိုပြီးတော့ဘုရင်ကြီးကိုမဖြစ်နိုင်တဲ့ချီးမွမ်းထောမနာကြီးပြုမြောက်ပင့်ပေးပြီးတော့ရက်ပေါင်း30အတွင်းဒီဘုရင်ကြီးကလွဲ့လို့တခြားမှာသွားပြီးဆူတောင်းတဲ့လူများရှိရင်ချင်းသေးတွင်တဲ့ပြစ်ချပြီးတော့အဆုံးစီရင်ရမယ်ဆိုတဲ့အမိန့်ကြီးထုတ်ပြန်စီတယ် ဒီအမိန့်ဟာလေအခိုင်အမာအာဏာတည်ရမယ်ဒီအမိန့်အတိုင်းတသွေးမတင်းလိုက်နာရမယ်ဆိုပြီးတော့စိတ်တော်ကိုပါခန့်နှိပ်ခိုင်းခဲ့ကြတယ်ဆိုတာကိုကျွန်တော်တို့တွေ့ရပြီးဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်အသက်ရှင်တော်မူသောအဖဖခင်သခင်နဲ့သာလျှင်တစ်သက်လုံးအစဉ်ဝတ်ပြုကိုးကွယ်လာသူတန်ကြီးလားအဖဖခင်သခင်ကိုဘယ်သောအခါမှမမေ့နိုင်သူတန်ကြီးလားဟာဒီအမိန့်ကိုဘယ်လိုမှလက်မခံနိုင်ဘူးသူ့ရဲ့ပြည့်ညတ်တော်ကာလအစဉ်အလားသူဆွဲမြဲတဲ့ဒလိသူနှစ်သက်တဲ့ပုံစံအတိုင်းအဖဖရာသခင်ကိုတနေ့သုံးချိန်ကိုးကွယ်စမြဲရှိခဲ့တယ်ဆုတောင်းခွန်အားယူစမြဲရှိတယ်အဲ့ဒီခေတ်ကအဝေးရောက်ဣသရီလတွေဟာဣသရီလမှာရှိတဲ့ယေရုရှလင်မြို့တော်ဗိမှန်တော်ကြီးဘက်ကိုပရင်ပေါက်ဖွင့်ပြီးတော့ယော်ယန်ဝတ်ပြုကိုးကွယ်ကြတဲ့အစဉ်အလာတိုင်းသူ့အိမ်အထက်ခန်းမှာပရင်ပေါက်ဖွင့်ပြီးတော့အဖဖရာသခင်ကိုဒူးထောက်ဆုတောင်းမြဲဆုတောင်းတယ်အဲ့ဒီမှာတဲ့သူ့ကိုမနာလို့တူရှိဖြစ်နေတဲ့ကြံလူတွေဟာဒုက္ခခံပြီးတော့ဝိုင်းပြီးတော့စောင့်ကြည့်ပြီးတော့ဘယင်ကြီးကိုသွားရောက်ကြောက်တွန်းကြပြီဆိုတာကိုကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာတွေမှာတွေ့ခဲ့ကြရပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ယင်ထဲမှာရှိတဲ့အတိုင်းဆိုရင်တော့လူအများစုတော့မဖြစ်နိုင်ပါဘူးသူနဲ့အတူခစ်ပြိုင်ဝင်ကြီးတစ်ပါးနှစ်ပါးပဲဖြစ်မှာပေါ့ဒါပေမဲ့ဒီနေ့မကတဲ့ဂျူးဆန့်ကျင်ရေးမုန်တီးရေးဝါဒသမားတွေအချို့လည်းပါဝင်ကောင်းပါဝင်နိုင်တယ်လို့ကျွန်တော်တွက်ဆပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်တို့ဒီကနေ့ယုံကြည်သူတွေအနေနဲ့ကယ်တင်ရှင်ဟာသူ့ကိုဆုတောင်းကြရမယ်ကိုးကွယ်ဝတ်ပြုကြရမယ်ဆိုတာကိုအစဉ်တစိုက်သွန်သင်ပေးနေပါတယ်ကျွန်တော်ရဲ့ဩဝါဒစာသင်ခန်းစာတွေမှာလေတမန်တော်ကြီးများမှတဆင့်ဆုတောင်းခြင်းနဲ့ပတ်သက်တဲ့ခွန်အားယူစရာအချက်တွေကိုများစွာတွေ့မြင်နေကြရပါတယ်ကျွန်တော်အဖို့ကယ်တင်ရှင်ကိုလိုတိုင်းဖော်ပြပေးခဲ့တဲ့လူသားတိခံလူသားတို့ဆုတောင်းခွန်အားရယူခြင်းပုံစံတွေဟာအလွန်လေးနက်တယ်လို့ကျွန်တော်ဆိုချင်ပါတယ်အသက်တော်ကိုစွန့်ရတော့မယ်ဆိုတဲ့အချိန်ကယ်တင်ရှင်ကိုတော်တိုင်ဟာလူသားတိနဲ့သခင်ဟာဖြစ်နိုင်ရင်ဒီအမှုကြီးကိုရင်မဆိုင်ခြင်းတဲ့ဆန္ဒရှိတယ်။အဲ့ဒီအချိန်မှာစာရမဏေဟာအပြင်းအထန်ဆုံးသူ့ကိုတိုက်ခိုက်နေတယ်။ဒါကြောင့်မလို့ဂေသရှိမန်ဆိုတဲ့ပန်းဥယင်ကလေးကအလွန်ကြောက်စရာနဲ့ရှိုင်းလှတဲ့အမှောင်တော်ကြီးတဲ့မှာဒီစာရမဏေရဲ့နှောက်ရှက်ခြင်းနဲ့ဇာတိအသွေးအသားရဲ့သွေးပြက်ဖွယ်ခံစားချက်များကြားမှာဘယ်လိုဆုတောင်းခဲ့တယ်ဆိုတာကိုကျွန်တော်အမှတ်ရစေဖို့သူဟာသွန်သင်ပေးခဲ့ပါတယ်။ဒါ리고နှုတ်ကပတ်တော်ရှင်မသက်ခရစ်ဝင်ကျမ်းများအယအခုလိုကျွန်တော်တို့အလွန်ပြည်ပြန်ပြီးတော့တွေ့မြင်နိုင်ပါလိမ့်မယ်ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး26အငယ်38မှ44အတွင်မှာကြည်ပါထိုအခါယေရှုသည်သူတို့နှင့်အတူဂေသရှိမန်အယသို့ရောက်တော်မူလျင်ငါသည်ဟိုအယသို့သွား၍ဆုတောင်းခြင်းတွင်ဤအယ၌ထိုင်နေကြလောဟုတပည့်တော်တို့အားမိန့်တော်မူပြီးမှပေတရုနှင့်ဇေဘေဒဲဤသားနှစ်ယောက်တို့ကိုခေါ်သွား၍နှလုံးမသာစိတ်ပူပန်ခြင်းသို့ရောက်တော်မူ၏ထိုအခါယေရှုကငါသည်သေလောက်အောင်စိတ်နှလုံးညှိုးငယ်ခြင်းရှိ၏ဤအရ၌ငါနှင့်အတူစောင့်၍နေကြလောဟုတပည့်တော်သုံးယောက်တို့အားမိန့်တော်မူ၍ထိုမှအနည်းငယ်လွန်ပြန်လျင်ပြတ်ဝတ်၍အကျွန်ုပ်အဖာဤခွက်သည်အကျွန်ုပ်ကိုလွန်သွားနိုင်လျင်လွန်သွားပါစေသောသို့တော်လေအကျွန်ုပ်အလိုရှိသည့်အတိုင်းမဖြစ်ပါစေနှင့်ကိုတော်အလိုရှိသည့်အတိုင်းဖြစ်ပါစေသောဟုဆုတောင်းတော်မူ၏တပည့်တော်တို့ရှိရာသို့ပြန်၍သူတို့သည်အိပ်ပျော်လျက်နေကြသည်ကိုတွေ့တော်မူလျင်သင်တို့သည်တနာကြီးကမ်းမြငါနှင့်အတူစောင့်၍နေခြင်းဟာမစွန့်နိုင်သလောစုံစမ်းနှောက်ရှက်ခြင်းနှင့်ကင်းလွတ်မြည်အကြောင်းဆုတောင်းလျက်စောင့်နေကြလော့စိတ်ဝိညာဉ်ကစေတနာရှိ냐တော်လေကိုမူကအာနေသည်ဟုပေတရုအာမိန့်တော်မူပြီးမှတဖန်သွား၍အကျွန်ုပ်အဖာဤခွက်ကိုအကျွန်ုပ်မသောက်ဖဲလွန်၍မသွားရလျင်ကိုတော်အလိုရှိသည့်အတိုင်းဖြစ်ပါစေသောဟုဆုတောင်းပြန်၏ထို့နောက်တပည့်တော်တို့ရှိရာသို့လာ၍သူတို့သည်မျက်စိလေးလံသဖြင့်တဖန်အိပ်ပျော်လျက်နေကြသည်ကိုတွေ့တော်မူလျင်သူတို့ကိုထားခဲ့၍တဖန်သွားပြီးလျင်ရှေ့မွက်ဆိုသည့်ဤသူသုံးချိန်မြောက်အောင်ဆုတောင်းတော်မူ၏တဲ့ရှင်းနေတာပါပဲလောကရန်ဆင်းရဲခြင်းတွေဟာဘလောက်ပြင်းထန်လဲရဲ့ဆက်နိုင်လာတယ်အဲ့ဒီချိန်မှာပဲစာရမဏေဟာလူသားကိုနလန်မထုနိုင်အောင်ဘလောက်ဖိနှိပ်တတ်တယ်။ဒါပေမဲ့ဆုတောင်းခြင်းဟာအဲ့ဒီလိုအခြေအနေမှာပင်ဖြင့်အဖဖျားသခင်ရဲ့အလိုတော်အတိုင်းအခြေအနေကိုပြုပြင်ပြောင်းလဲစေနိုင်တယ်ဆိုတာကိုကျွန်တော်မြင်တွေ့ရပါတယ်။အဲ့ဒီဂေသရှိမန်အရက်မှာကယ်တင်ရှင်ဟာသုံးချိန်ဆုတောင်းခဲ့တယ်လို့အခုဒံယေလတယောက်ဟာလေသူ့အဖို့အသက်အန္တရာယ်ကြီးဝိုင်းဝိုင်းလဲနေတဲ့အချိန်မှာပဲတနေ့ကိုသုံးချိန်ဆုတောင်းမပြတ်ခဲ့တာဟာလေနောက်ထပ်သတိတရားရစရာအချက်တစ်ခုဖြစ်ပါတယ်။မေဆွေအပေါင်းတို့ခမညာအဲ့ဒီလိုအဖဖခင်သခင်ကိုဆုတောင်းတာယုံကြည်ကိုးကွယ်တာကသေမင့်ကြီးကိုကြားခံစေဖို့ဖြစ်ရတယ်အပြစ်ကြီးတစ်ခုလိုဖြစ်ရတယ်ဆိုတာဟာလေတကယ်တော့လူသားတို့ရဲ့အပြစ်ဒုစရိုက်လောကကြီးမှာအဖဖခင်သခင်နဲ့လူသားတို့ရဲ့တနည်းအားဖြင့်ကောင်းကျင်နဲ့မြေကြီးရဲ့အလှန်ကွာဝေးမှုဝိညာဉ်ပဂရိနဲ့ဇာတိပဂရိစိတ်တို့ရဲ့ဆန့်ကျင်ဘက်ဖြစ်မှုတွေကိုဖော်ပြနေတယ်လို့ပဲလို့ကျွန်တော်ယင်ထဲမှာခန်းစားရပါတယ်ဟုတ်ပါတယ်တမန်တော်ကြီးရှင်ပေါလုကိုရိုင်းဟာယောမဩဝါဒစာကနေတဆင့်ဇာတိပဂရိရဲ့ရုပ်သဘောဟာဘယ်လို ဝိညာဉ်သဘောဟာဘယ်လိုဆိုတဲ့အကြောင်းတွေကိုဖော်ပြထားခဲ့ပါတယ်။ယောမဩဝါဒစာအခန်းကြီး9အငယ်14ကနေ15အရဒီလိုတွေ့နိုင်ပါတယ်။ထိုမှတပါပြည့်ညက်တရားသည်ဝိညာဉ်ပဂရိနှင့်ဆက်ဆိုင်သည်ကိုငါတို့သိကြ၏။ငါမူကားဇာတိပဂရိရှိ၏။အပြစ်တရားလက်၌ကြီးကျွံဖြစ်၏။အကြောင်းမူကားငါသည်ကိုကျင့်သောအကျင့်ကိုမနှစ်သက်ကျင့်ကျင်သောအကျင့်ကိုမကျင့်ယွန်ရှာသောအကျင့်ကိုကျင့်၏တဲ့။တခါဆက်ပြီးတော့အဲ့ဒီကျမ်းမှာပဲအငယ်22က25အတွင်းမှာကြည့်လိုက်မယ်ဆိုရင်အခုလိုပြောင်းလဲပြီးတွေ့ရပြန်ပါလေ။ငါသည်အတွင်းလူအဖျင်ဘုရားသခင်ဤပြည့်ညက်တရားတော်ကိုနှစ်သက်၏။သို့တော်လည်းငါကိုအင်္ကာများ၌ရှိသောတရားတစ်ပါးသည်စိတ်ဝိညာဉ်တရားကိုဆိုင်ပြိုင်တိုက်လှန်သဖြင့်ငါကိုအင်္ကာများ၌ရှိသောအပြစ်တရားလက်သို့ငါကိုဖန်သွာအနှံသည်ကိုငါမြင်၏။ငါသည်ညိုညင်သောသူဖြစ်ပါသည်တကား။ဤအသေးကောင်မှငါကိုအဘယ်သူကယ်လွတ်မည်နည်း။ငါတို့သခင်ယေရှုခရစ်အားဖြင့်ကယ်လွတ်တော်မူသောဘုရားသခင်၏ကြီးစွာသောကြီးလာပေ၏။ထို့သောစိတ်ဝိညာဉ်အားဖြင့်ဘုရားသခင်၏တရားတော်အလိုသို့၎င်းဇာတိပဂရိအားဖြင့်အပြစ်တရားအလိုသို့၎င်းငါလိုက်တတ်၏တဲ့။အခုဆိုရင်ဒံယေလဟာအဖဘုရားသခင်ကိုဆုတောင်းနေ။အဲ့ဒါကိုအပြည့်တဲ့အံ့ဩစရာပဲနော်။ဥပရိအရာကိုပဲအဖဘုရားသခင်ကိုကိုးကွယ်တာလူကိုမကိုးကွယ်တာဟာဒုစရိုက်ပမာဖြစ်နေရပြီ။ဘာဖြစ်ဖြစ်ဒီဖြစ်စဉ်တွေဟာအဲ့ဒီလိုအခြေအနေဇိုးကြီးတဲကပဲအဖဖရာသခင်ရဲ့ဘုန်းတော်ကိုထင်ရှားစေဖို့ဖြစ်လာတာကိုကျွန်တော်တို့ဆက်ပြီးတွေ့မြင်ကြရမှာပါဒီကနေ့ဒံယေလအနာဂတ်ကျမ်းသင်ခန်းစာကိုတော့ပြီးခဲ့တဲ့အငယ်73ကနေစတင်ဖတ်ရှုခြင်းအပြင်ဆက်လက်တင်ပြပါရစေဒံယေလအနာဂတ်ကျမ်းအခန်းကြီး6အငယ်73နဲ့74မူးမတ်အရာရှိတို့ကလည်းအရှင်မင်းကြီးယူရပြည်ကသိမ်းယူခဲ့သောယူရလူမျိုးဒံယေလသည်အာနာတော်ကိုပမာဏမပြုတ်တစိ့ခတ်တော်မူသောအမိန့်တော်ကိုဆန့်ကျင်လျက်တနေ့သုံးကြိမ်တိုင်အောင်ဆူတောင်း၍နေပါသည်ဟုလျှောက်ထားကြ၏ထိုစကားကိုကြားလျင်ရှင်ဘရင်သည်အလွန်နောင်တရ၍ဒံယေလကိုလွှတ်ခြင်းငှာစိတ်အားကြီးသဖြင့်လွှတ်ရသောအခွင့်ကိုနေဝင်သည်တိုင်အောင်ကြိုးစား၍ရှာတော်မူ၏ကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာရှင်းပြခဲ့တဲ့အတိုင်းပါပဲနော်အခုချိန်မှာအသက်60ကျော်ရှိနေတဲ့ဘရင်ကြီးဒါရိဟာနေပုတ်ခတ်နေစာမင်းကြီးလောက်ဇယိုက်မကြမ်းဘူးဒံယေလကိုလည်းအတော်လေးစားချစ်ခင်နေမမနာလည်းမကြည်ဘူးဆိုတာကိုဒီအပိုင်းမှာလေ့လာနိုင်ပါတယ်။သူစိတ်မကောင်းဘူးတဲ့။ဒီအမိန့်တော်ကိုတစိ့ခတ်ပြီးတော့ထုတ်ပြန်ခဲ့မိတာအတွေ့များစွာနောင်တရသွားမိတယ်။တရားသဘောနဲ့အလေးအနက်စဉ်းစားလိုက်မယ်ဆိုရင်လေဒီဘရင်ကြီးဟာလောကအာဏာတွေကိုမမက်မောဘူးဆိုတဲ့အဓိပ္ပာယ်ရှိတယ်။သူ့ကိုသူစေတလုံးပိုင်ရှင်ကြီးလို့လည်းသူမခံယူဘူး။ဖျားသခင်လို့ကိုကိုကိုဖျားသခင်လို့ကိုကိုကိုအထင်ကြီးမှုမရှိဘူးဆိုတဲ့အချက်တွေးကိုဒီနေရာမှာအဖြေထုတ်တွေးဆလို့ရရှိနိုင်ပါ रे ဒါပေမဲ့အဲ့ဒီလိုအချိန်မှာဒီအမိန့်တော်ကြောင့်ဒံယေလအပြစ်သင့်နေပြီဆိုတာကိုတိတိတိုင်အောင်ဒံယေလကိုသူမသတ်ရက်ဘူးချင်းသိတွေးနဲ့မှမချရက်ဘူးဆိုတော့ခြေုံချတုံဖြစ်နေတဲ့ဒီဘရင်ကြီးကိုတိုင်ဟာဥပရေချိုးဖောက်သလိုဖြစ်နေခဲ့ပြီကိုဥပရေကိုကိုပြန်ပြီးတော့မလိုက်နာသလိုဖြစ်နေခဲ့ပြီအဲ့ဒါကိုဒံယေလမုန်တီးရီသမားကြီးတွေးဟာဘရင်ကြီးကိုပြင်းပြင်းထန်ထန်သတိပေးတဲ့သဘောဒံယေလကိုသတ်ချင်လို့ဘရင်ကြီးကိုတောင်းမှသူတို့ကပြန်ပြီးတော့အပြစ်ဖို့ကျင်တဲ့သဘောမျိုးလောက်လာတယ်ဆိုတာကိုတွေ့ရပါတယ်အဲ့ဒီအချိန်မှာတော့ဒီဥပရေတွေနဲ့သာ Empire ကိုချုပ်ထိန်နေရတဲ့ဘရင်ကြီးဟာလေဘာမှမတတ်နိုင်တော့ပဲနဲ့ဒံယေလကိုရှင်သေတွင်တဲ့ချဖို့ခေါင်းညှိလိုက်ရတဲ့အကြောင်းကိုအခုဆက်ပြီးကြည့်ရပါတဖန်မူးမတ်အရာရှိတို့သည်အထံတော်သို့စီးဝေး၍အရှင်မင်းကြီးတခါထုတ်ပြီးသောအမိန့်တော်မပြတ်နိုင်ရဟုမေတိပေရတိဓမ္မသတ်၌ပါကြောင်းကိုသတိထားတော်မူပါဟုရှောက်ကြပြန်လျင်တဖန်ရှင်ဘရင်မိန့်တော်မူသည့်အတိုင်းဒံယေလကိုခေါ်၍ရှင်သေတွင်တဲ့သို့ချပစ်ကြ၏ရှင်ဘရင်ကလည်းသင်မပြတ်ကိုးကွယ်သောဘုရားသခင်သည်သင်ကိုကယ်လွတ်ပါစေဟုဒံယေလကိုမိန့်တော်မူ၏ကြောက်ပြားကိုလည်းယူခဲ့၍တွင်းဝကိုပိတ်ပြီးလျင်ဒံယေလအမှု၌စီရင်ချက်ကိုမတိုးမလျော့စည်းခြင်းဟာရှင်ဘရင်တစိ့နှင့်မူးမတ်တို့တစိ့ကိုခတ်တော်မူ၏ကြည်လားဘရင်ကြီးဒရိုက်ယပ်စ်ဟာစိတ်ကောင်းဘလောက်ရှိသလဲသူကတကယ်တော့ဒံယေလရဲ့ဖျားသခင်ကိုမသိတဲ့နတ်သမားကြီးတပါးပဲဘာဖြစ်ဖြစ်နှလုံးသားအမြုတီမှာကိုကသစ္စာတရားကိုရှာဖွေနေသူအခြေခံစိတ်ဓာတ်ကောင်းရှိသူဆိုတာတွေ့ကိုတွေ့လာပါတယ်ဒံယေလအတွက်ဝန်းနေရခြင်းတွေဒံယေလမသိသေးအောင်တမင်ညစ်တဲ့သူ့ဝန်ကြီးကြွေကတောင်မှသူ့ကိုတောင်ပြန်ပြီးအပြစ်တင်တဲ့သဘော၆လှန့်တလို့လုတ်တဲ့သဘောတွေကြောင့်စိတ်ဆင်းရဲရခြင်းတွေအကုန်ပေါင်းပြီးတော့ယင်ထဲမှာသိမ့်သိမ့်တုံအောင်ခံစားရစေလိမ့်မယ်လို့ကျွန်တော်ထင်ပါတယ် ခမ ्या မပြတ်ကိုးကွယ်တဲ့ဘုရားသခင်ခမ ्या ကိုကယ်လွတ်ပါစေဗျာဆိုပြီးတော့ဆုတောင်းပေးလိုက်တယ်ဆိုတာကိုတွေ့ရပါတယ်ယော်ယန်းဆုတောင်းခြင်းလောက်ပဲဖြစ်မယ်လို့ကျွန်တော်ခံယူပါတယ်ဘာဖြစ်လဲဆိုတော့သူဟာအဲ့ဒီအချိန်မှာအဖဘုရားသခင်ကိုလက်ခံသူသိသူမဟုတ်နိုင်သေးပါဘူးဒါပေမဲ့အဲ့ဒီအချိန်မှာတော့အဖဘုရားသခင်ဟာဒံယေလမှတဆင့်သူ့ကိုကောင်းကြီးပေးစားပြုနေပြီအဖဘုရားသခင်ရဲ့ကယ်တင်ရှင်ယေရှုသာဝရအသက်ဆုယေရှုတွေကိုခံစားထိတွေ့ခွင့်ရှိနေပြီလို့ကျွန်တော်ယင်ထဲမှာခံစားမိပါတယ်ဒံယေလအနာဂတိကျမ်းအခန်းကြီး6အငယ်18နဲ့20ကိုဆက်ကြပါစို့ထို့နောက်ရှင်ဘုရင်သည်နန်းတော်သို့ပြန်၍တညလုံးစားတော်မခေါ်အငိမ့်တစားကိုအထံတော်သို့မသွင်းစေပဲဆက်တော်ခေါ်၍မပြော့နိုင်နန်းနဲ့စောစောထား၍ချင်းသိတွင်သို့အလျင်အမြန်သွားတော်မူ၏ရောက်လျင်ငိုကြွေးသောအသံနှင့်ဒံယေလကိုခေါ်၍အသက်ရှင်တော်မူသောဘုရားသခင်ဤကျွန်ဒံယေလသင်မပြတ်ကိုးကွယ်သောဘုရားသခင်သည်သင်ကိုချင်းသိပြီးမှကယ်လွတ်နိုင်သလောဟုမေးတော်မူ၏မေဆွေအခုအပိုင်းမှာဆိုရင်တော့ဒါရိဘယင်ကြီးရဲ့ဒံယေလအပေါ်မှာရှိတဲ့ပုပ်ကိုရေးချစ်ခင်လေးစားမှုဒံယေလကိစ္စအတွက်ယဉ်နှင့်သီးလောက်အောင်ခံစားရမှုတွေကိုထပ်မံပေါ်လွင်စေနေပါတယ်။သူကဘလောက်ပဲခမရရဲ့ဘုရားသခင်ကခမရကိုကယ်လွတ်ပါစီဗျာဆိုပြီးတော့ဆန္ဒပြုခဲ့ပေးမယ်။ဒီသူ့ရဲ့ဆန္ဒဟာမဖြစ်နိုင်ဘူး။ဒီလောက်ကြောက်စရာကောင်းတဲ့ချင်းသေးတွင်းကြီးတွေကိုချလိုက်ရင်တော့ဒံယေလတယောက်တော့တစစီဖြစ်သွားပြီးတော့သေပြီဆိုတာကိုသူတွေးနှင့်ထားပြပါပြီ။ဒါကြောင့်မလို့ငိုကြွေးမိတယ်တဲ့။ဒံယေလာသင်မပြတ်ကိုးကွယ်သောဘုရားသခင်သည်သင်ကိုချင်းသိပေးမှကယ်လွတ်နိုင်ပါသလောတဲ့။ဒံယေလာအနာဂတိကျမ်းအခန်းကြီး6အငယ်27မှ23ဒံယေလာကအရှင်မင်းကြီးအသက်တော်အစဉ်အမြဲရှိပါစေ။အကျွန်ုပ်၏ဘုရားသခင်သည်ကောင်းငင်တမန်ကိုဆေးလွတ်၍ချင်းသိနှုတ်ကိုပိတ်ထားတော်မူသဖြင့်အကျွန်ုပ်သည်ချင်းသိပေးနှင့်လွတ်ပါ၏။အကြောင်းမူကားဖျားသခင်ရှိ၌အကျွန်ုပ်သည်အပြစ်ကင်းပါ၏ကိုတော်မြတ်ကိုလည်းအရှင်းမပြစ်မှားပါဟုပြန်လျှောက်လေ၏ထိုအခါရှင်ဘုရင်သည်အလွန်ဝမ်းမြောက်၍ဒံယေလကိုတွင်တဲကထုတ်ယူစေဟုအမိန့်တော်ရှိသည့်အတိုင်းဒံယေလကိုတွင်တဲကထုတ်ယူ၍ဖျားသခင်ကိုယုံကြည်သောကြောင့်သူ၌ထိခိုက်သောအနာတစ်ခုမျှမရှိမိတ်ဆွေတို့တော့ဘယ်လိုတွေးမိကြမယ်မသိဘူးအဲ့ဒီချိန်မှာရှင်ဘရင်ကြီးကဒံယေလကိုကြောက်တွန်းတဲ့မူမတ်တရအကုန်လုံးကဒံယေလတော့သေလောက်ပြီဆိုပြီးတော့တွေ့နေကြတဲ့အချိန်မဟုတ်ဘူးလားအဲ့တော့ဘရင်ကြီးကဒီလိုလှမ်းပြီးတော့ဒံယေလမင်းကိုမင်းဖျားသခင်ကကဲတင်ပြီလားဆိုတဲ့မေးတဲ့အချိန်မှာဘာအသံမှတ်တို့ပြန်ပြီးတော့မျှော်လင့်မှာမဟုတ်ဘူးအဲ့ဒီချိန်မှာဒံယေလကနေပြီးတော့တွင်းနေရနေအရှင်မင်းကြီးအသက်တော်အစဉ်အမြဲလဲရှင်ပါစီဆိုပြီးတော့လေပြောလိုက်ရောအကုန်လုံးလမ်းပြန်ကုန်ရမယ်လို့ကျွန်တော်တို့တွေ့တယ်တရေကြောက်တတ်တဲ့လူများသာဆိုရင်တော့ထွက်တောင်ပြေးမလားလို့လည်းကျွန်တော်တွေးတယ်။အရှင်မင်းကြီးအသက်တော်အစဉ်အမြဲရှင်ပါစေတဲ့။ဒါပေမဲ့ဒံယေလလိုလူတယောက်ပြောတာနဲ့သူများကိုဒုက္ခပေးခြင်းလို့မြောက်ပင့်ပေးခဲ့တဲ့တခြားလူတွေရဲ့အသံနဲ့တူသလားဆိုရင်တော့မတူဘူးလို့ကျွန်တော်ပြောချင်ပါသေး။ဒံယေလကိုယ်တိုင်ဟာရှင်သေးတွင်းလူသေရမယ်အရက်ကနေအသက်မသေးပဲကြံ့ရည်သူဖြစ်တယ်။အကယ်၍ရှင်သေးစာအစားခံလိုက်ရရင်လေအဖဖျားသခင်စီမှာသာဝရအသက်ရှင်သန်ခွင့်ရမယ်ဆိုတာကိုသူဟာနားလေခံယူထားတဲ့လူတရားဘယင်ကြီးကသာအဖဖျားသခင်ကိုကိုးကွယ်ယုံကြည်မယ်ဆိုရင်လေဘယင်ကြီးဟာလေအသက်တော်အစဉ်အမြဲရှင်သန်ရမယ်ဆိုတာကိုဒံယေလသိတယ်ဒါကြောင့်ဒံယေလရဲ့ဆုတောင်းသံဟာရှင်သေးတွင်တဲ့မှာမသေးလို့ဝန်သာအာရထပြီးတော့អော်တဲ့အသံမျိုးမဟုတ်မြောက်ပေးတာလည်းမဟုတ်နှလုံးသားယုံကြည်ခြင်းတတိကပေါ်ထွန်းတဲ့အသံလို့ကျွန်တော်လေးနဲ့စွာခံယူမိပါတယ်ဒီနေရာမှာအလေးနဲ့စဉ်းစားဖို့အချက်တွေကတော့တအကျွန်ုပ်ဤဘုရားသခင်သည်ကောင်းငင်တမန်ကိုဆေးလွှတ်၍ရှင်သေးနှုတ်ကိုဖိတ်ထားတော်မူသည်နှစ်အကြောင်းမူကားအကျွန်ုပ်သည်ဘုရားသခင်ရှေ့၌အပြစ်ကင်းပါသည်ဆိုတဲ့အချက်တွေပဲဖြစ်ပါတယ်ဒါရီယာအမှန်ကတော့စာရမဏတ်ထမကဲနှုတ်ခြင်းရေယုံကြည်ခြင်းအဖြစ်ဘုရားသခင်ရှေ့တော်မှောက်မှာဖြောက်မတ်ရာသို့ရောက်ခြင်းရေဆိုတဲ့အဖြေတွေကိုဖော်ပြပေးလိုက်ခြင်းပဲဖြစ်ပါတယ်ကိုတော်မြတ်ကိုလည်းအရှင်းမပြစ်မှားပါဆိုတာကတော့ကျွန်တော်ကိုဒီချင်းသိတွင်ကြီးတဲ့ချလို့ဆိုပြီးတော့ကျွန်တော်ဘယ်လိုမှသဘောမထားပါဘူးအရှင်မင်းကြီးဆိုတဲ့အချက်ပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အရာရာမှာအဖဖျားသခင်နဲ့သာအသက်ရှင်သူတွေဟာလောကအရာတွေအပေါ်မှာဘယ်တော့မှအတိတ်ကရမထားရဘူးဆိုတဲ့အချက်ကိုသိသာထင်ရှားစေပါတယ်တခါတည်းကမှဖျားသခင်အလိုတော်ဆိုတာကိုအလွယ်အလွယ်တော့ပြောတတ်ကြတယ်တစိတ်ရှိတိုင်းလူအချင်းချင်းပုံမှာပဲအမိသဟဲတည်လွန်ပြည်တယ်လူအချင်းချင်းပုံမှာပဲအကြီးအကျယ်အမုန်းကြီးမုန်းကြတယ်အပြစ်တွေပုံချကြတယ်ဆိုတဲ့လူသားရဲ့အားနည်းချက်မျိုးတွေကိုလူတွေကြားမှာတွေ့ရတတ်ပါတယ်ဒီအားနည်းချက်မျိုးဒံယေလစီမှာမတွေ့ရဘူးဆိုတာဟာပေါ်လွင်နေပါတယ်ဒီအချိန်မှာဘယင်ကြီးဟာအံ့ဩလို့မကုံနိုင်အောင်ရှိတယ်ဘုရားသခင်ကိုယုံကြည်ခြင်းရဲ့ခံစားရကယ်တင်ခြင်းကျေးဇူးတော်ဆိုတာကိုလေသူချက်ချင်းနားလေသဘောပေါက်လာရလိမ့်မယ်အမှန်ပဲလို့ကျွန်တော်ဆိုချင်ပါတယ် ဟိုအရင်နေပုခတ်နေစာရဲ့ခொနစပြင်းနဲ့မိဖို့ကြီးတယ်မှာဒန်ယေလရဲ့တန်ငယ်ချင်းတွေစံတမြင်မှမီးမလောင်ညှော်နှံကလေးတောင်မထွက်ဖဲရှင်သန်စွာပြန်ပြီးထွက်ခဲ့ရသလိုအခုဒန်ယေလဟာလေရှင်သေတွင်ကြီးတယ်မှာနော်တညလုံးနေခဲ့ရတယ်လူစင်လုံးကျော်ပြန်ပြီးတော့ထွက်လာနိုင်တယ်ခိကိုက်ရှနာကလေးတစ်ခုတောင်ပါမလာဘဲနဲ့ရှင်သေတွင်တွေကပေါ်ထွက်လာရပါတယ်ဟုတ်ပါတယ်အဲ့ဒီမိဖို့ကြီးတဲ့မှာအဖဖျားသခင်ရဲ့ကောင်းငင်တမန်စောင့်ရှောက်ခဲ့သလိုအခုချင်းသေးတွင်တဲ့မှာလေဒီတမန်တော်ဟာပဲဆက်လက်စောင့်ရှောက်နေခဲ့လို့ဖြစ်ပါလေမိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာဒန်ယေလရဲ့မိတ်ဆွေမူမတ်သုံးယောက်ရဲ့ယုံကြည်ခြင်းနဲ့ပတ်သက်လို့လေမိတ်ဆွေတို့ရင်ဝဲပိုက်စီခြင်းနဲ့အချက်တွေရှိတဲ့အတွက်ကြောင့်သူတို့ရဲ့မိဖို့တဲ့ကိုမချခင်တုန်းကအဖြစ်စဉ်လေးတွေကိုကျွန်တော်အနေနဲ့အနည်းငယ်ပြန်ပြီးတော့အမှတ်ရစေခြင်းပါလေဒန်ယေလအနာဂတ်ကျမ်းအခန်းကြီး3မှာအငယ်16ကနေ18အတွင်းကိုကျွန်တော်တခါပြန်ပြီးတော့တင်ပြပေးရစီရှာတဲ့မိရှက်အဘေဒနီဂေါတို့ကလေအရှင်မင်းကြီးနေပုခတ်နေစာအကျွန်ုပ်တို့သည်ဤအမှု၌ပြန်လျှောက်ရမည်အကြောင်းမရှိပါအကျွန်ုပ်တို့ကိုးကွယ်သောဘုရားသခင်သည်မိလောင်လျက်ရှိသောမိဘတဲကအကျွန်ုပ်တို့ကိုကယ်လွတ်နိုင်တော်မူ၏ကိုတော်ဤလက်မှလည်းကယ်လွတ်တော်မူလိမ့်မည်ထို့သောကယ်လွတ်တော်မမူသောလေအရှင်မင်းကြီးကိုတော်ဤဘုရားတို့ကိုအကျွန်ုပ်တို့သည်ဝတ်မပြုပါတီထားတော်မူသောရွှေရုပ်ထုကိုလေမကိုးကွယ်ပါဟုပြန်လျှောက်ကြ၏မိတ်ဆွေအပေါင်းတို့အဲ့ဒီအချိန်ကာလမှာနေပုခတ်နေစာဆိုတဲ့မာနအိုးကြီးဟာဘလောက်အထိဒေါသထွက်မလဲဆိုတာစဉ်းစားပါကြည့်ကြပြီတော့အဲ့ဒီရှာတဲ့မေရှက်အဘေဒနီဂေါတို့ကိုကျွန်တော်တွေ့ခဲ့ရတဲ့အတိုင်းပဲကောင်းချင်းတုံများလို့နော်သူတို့အဖို့တင်နေသူတို့ကိုထုတ်ပြီးတော့အဲ့ဒီခုနှစ်ဆလောက်ရှိနေတဲ့မိရှံအရှင်မိဘကြီးတဲ့ကိုပြစ်ချတာပဲဒါပေမဲ့အဲ့ဒီအချိန်ကာလမှာလေဒီလူတွေဟိုကောင်းငင်တမန်ဟာကေတင်နေတယ်။ဒါကြောင့်မလို့၃ယောက်ရှိနေတဲ့လူကိုဒီဘရင်ကြီးဟာ၄ယောက်မြင်ပြီးတော့နောက်ပိုင်းမှာကြောင်သွားရတယ်ဆိုတဲ့အတိတ်သမိုင်းကိုကျွန်တော်ပြန်ပြီးတော့သတိရခြင်းစရာကောင်းလာပါတယ်။အဲ့ဒီဒန်ယေလအနာဂတ်ကျမ်းအခန်းကြီး၃မှာပဲဒီဖြစ်စဉ်ကလေးကိုအခုလိုမှတ်တမ်းပြုခဲ့ပါတယ်။ထိုအခါနေပုခတ်နေစာမင်းကြီးသည်အံ့ဩမိန်မော၍အလျင်တစောထပြီးလျှင်လူ၃ယောက်တို့ကိုတုံ့နှောင်၍မီးတဲ့သူချပစ်သည်မဟုတ်လောဟုတိုင်ပင်မူးမတ်တို့အားမေးတော်မူ၏မူးမတ်တို့ကလည်းမှန်ပါ၏ဖျားဟုပြန်လျှောက်ကြလျှင်ရှင်ဘရင်ကလူလေးယောက်တို့သည်မတုံ့မနှောင်ပဲမီးတဲ့၌သွာလာ၍ဘေးဥပတ်နှင့်ကင်းလွတ်သည်ကိုငာမြင်သည်တကားသရုတ်ထသူသည်ဖျားသား၏အဆင်သဏ္ဍာန်ရှိသည်ဟုမိန့်တော်မူ၍မီးလောင်လျက်ရှိသောမီးဘဝနာသို့ချင့်ကပ်ပြီးလျှင်အမြင့်ဆုံးသောဖျားသခင်၏ကျွန်းရှာတဲ့မေရှက်အဘေဒနီဂေါ်တို့ထွက်၍လာကြလော့ဟုမိန့်တော်မူသည့်အတိုင်းသူတို့သည်မိတဲ့ကထွက်လာကြ၏စောပွားမြို့ဝန်စစ်ကဲအတွင်းဝန်တို့သည်ဝိုင်း၍မိမလောင်နိုင်သောထိုသူတို့ကိုကြည့်ရှုကြ၏သူတို့ဆန်ချီတပင်မျှမမြိုက်ဝတ်လုံလေခြာနာခြင်းမရှိမိလောင်သောအနံ့လေကျင်းလွတ်၏တဲ့ဟောအခုအချိန်မှကြတော့တညာလုံးချင်းသိပြင်းတဲ့မှနေခဲ့ရတဲ့ဒန်ယီလချစ်ရထီရရှရလေးတခုမှမပါဘဲနဲ့စင်လုံးကြောကြီးထွက်လာခဲ့ပြီအဲ့ဒီအချိန်မှာအကုန်လုံးတန်းစီပြီးဒုက္ခရောက်ကုန်ရတာကတော့ဒန်ယေလကိုအလွန်ကြောက်ချစေခြင်းနဲ့မသမာသူတစုပါပဲ။ဒန်ယေလကိုသေစေညှို့ခဲ့တဲ့လူတစုပါပဲ။ဒန်ယေလအနာဂတ်ကျမ်းအခန်းကြီး6အငယ်24ထို့နောက်ဒန်ယေလ၌အပြစ်တင်သောသူတို့ကိုရှင်ဘုရင်၏အမိန့်တော်နှင့်ခေါ်၍သားမယားနှင့်တကွရှင်သေတွင်တဲ့သူချပြစ်ကြလျင်မြေသို့မရောက်မီရှင်သေတို့သည်နိုင်၍သူတို့အယိုးရှိသမျှတို့ကိုချိုးဖဲ့ကြ၏တဲ့။အမတန်ကြောက်စရာကောင်းတဲ့ဗရေတရက်အကျွင်းမဲ့အာနာရှင်ခစ်ကြီးရဲ့တရုတ်ပြမြင်ကွင်းဖြစ်ပါတယ်။သွေးချောင်းစီးခဲ့ရသောမြင်ကွင်းဖြစ်ပါတယ်။လူယုတ်မာတစုတို့ဟာသူတို့ရဲ့မိသားစုတွေနဲ့အတူချင်းသေးစာဖြစ်သွားခဲ့ကြရရှာပါပြီ။ဒန်ယေလအနာဂတ်ကျမ်းအခန်းကြီး6အငယ်25မှ28ထိုအခါမြေကြီးတစ်ပြင်လုံးတွင်အရရတ်တို့၌နေ၍အသီးသီးအခြားခြားသောဘာသာစကားကိုပြောသောလူမျိုးတကားတို့ရှိရသောအမိန့်တော်စာနှင့်ဆီလွတ်တော်မူ၏စာကျက်ဟူမူကားတင်တို့၌ငြင်းဝတ်ချမ်းသာခြင်းများပြားစေသောငါအစိုးရသောတနိုင်ငံလုံးတွင်ရှိနေသောတင်တို့သည်ဒန်ယေလ၏ဖျားသခင်ကိုကြောက်ရွံ့ယူသေးကြကုန်ဟုငါအမိန့်တော်ရှိ၏အကြောင်းမူကားထိုဖျားသခင်သည်အသက်ရှင်တော်မူသောဖျားနှိမ့်ဆာထာဝရတည်တော်မူသောဖျားဖြစ်တော်မူ၏နိုင်ငံတော်သည်ပျက်စီးခြင်းသို့မရောက်နိုင်အာနာဇက်တော်လည်းအစဉ်အဆက်တည်လိမ့်မည်မဆာကေတင်ချင်းကျေးဇူးကိုပြုတော်မူ၏ကောင်းကင်မြေကြီး၌နမိတ်လက္ခဏာအံ့ဩဘွေတို့ကိုဖြစ်စေတော်မူ၏ဒန်ယေလကိုချင်းသိလက်မှကယ်လွတ်တော်မူသောဖျားသခင်သည်ထိုသို့သောဖျားဖြစ်တော်မူ၏ဟုအမိန့်တော်ရှိ၏ထိုသို့ဒန်ယေလသည်ဒါရိမင်းကြီးလက်ထက်၌၎င်းပေရတိအမျိုးကုရုမင်းကြီးလက်ထက်၌၎င်းကောင်းစားလျက်နေ၏ မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာကိုင်းပုံပြင်လေးရတော့ဒီအတိုင်းပါပဲခမညာလို့ပြောရမလို့ပါပဲဒါပေမဲ့သမိုင်းဝင်ထင်ရှားတဲ့ပုံပြင်ဖြစ်တယ်အဖဖျားသခင်ရဲ့ယုံကြည်ခြင်းတရားကိုစောင့်ရှောက်ခဲ့သောပရောဖက်တပါးရဲ့ဖြစ်ရမှန်ပေါ်မှာမူတည်ဆိုးဖွဲ့ထားတဲ့အိယာဝင်ပုံပြင်လို့ပြောနိုင်တယ်ဥပုသ္စာပြေကျောင်းတို့မှာသာသမိတို့ကိုဆရာဆရာမတို့သင်ပေးသောပုံပြင်လို့ပြောနိုင်နေ။တစ်ချိန်တည်းမှာပဲအဖဖျားသခင်ရဲ့ဂျေဇုနဲ့ဂယုနာတော်ကိုနားလေထိတွေ့ရသောသူများအားလုံးအတွေ့အဖဖျားသခင်ကအစဉ်စိုက်ဆောင်ထိန်တော်မူတယ်။သူ့ရဲ့ကယ်တင်ခြင်းဂျေဇုတရားအပေါ်မှာရှင်သန်သူလူသားအတွေ့ထာဝရအသက်ရှင်ခြင်းဆုဂျေဇုကိုအဖဖျားသခင်ဟာပြုတော်မူနိုင်တယ်ဆိုတဲ့အချက်တွေးကိုဒီဒံယေလအနာဂတ်ကျမ်းရဲ့အခန်းကြီး6ဟာရှင်းလင်းဖော်ပြပေးခဲ့ပါတယ်။ဒီပုံပြင်ဒီဖြစ်စဉ်အပြင်ယုံကြည်ခြင်းတရားပွားများနိုင်ကြပါစေလို့တင်ပြရသောသမာကျမ်းအဖွဲ့ကဆုတောင်းပြပါ
။ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်ပြရသောသမာကျမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်သမာကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဒံယေလအနာဂတ်ကျမ်းအခန်းကြီး9အခန်းငယ်1ကနေအခန်းငယ်8အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။